ယူကရိန်းနိုင်ငံဇပိုရီဇီယာမှာရှိပြီးတော့ဥရောပရဲ့အကြီးဆုံးယူကလီးယားဘောင်းမှာဘေးရန်ရရှိတဲ့အခြေအနေကလည်းပိုကောင်းမလာသေးဘူးလို့ကုလသမဂ္ဂအပြည်ပြည်ဆိုင်ရာယူကလီးယားစွမ်းအင်အကြီးအကဲရာဖဲလ်ကရော့စီကတပ်ရဗိုလိုဒီမာဆယ်လန်စကီကိုပြောလိုက်ပါတယ်ယူကရိန်းတပ်ရဆယ်လန်စကီကယူကရိန်းတောင်ပိုင်းကိုခီးထွက်ခဲ့ရမှာစစ်စခန်းတွေကိုလည်းတွားရောက်ခဲ့ပြီးစစ်သားတွေကိုစူးစိတ်ချီးမြှင့်စကားပြောခဲ့တယ်လို့တပ်ရရုံးကထုတ်ပြန်တဲ့ဗီဒီယိုနဲ့လူမှုစာမျက်နှာမှာပြောထားပါတယ
် Slava Ukraine Мою честь сегодня буду тут присутствием
ခင်ဗျားတို့ကြားမှရင်အတွက်ကျွန်တော်ဆူတောင်းပါတယ်ခင်ဗျားတို့ရဲ့မိဘတွေကိုအများကြီးကျွန်တော်လေးစားပါတယ်ခင်ဗျားတို့ရဲ့တရားကောင်းစိတ်ဓာတ်အတွက်အများကြီးကျေးဇူးတင်ရှိပါတယ်ကျွန်တော်တို့အောင်ပွဲရချမှာပါလို့တမရဆယ်လန်စကီကစစ်သားတွေကိုပြောခဲ့ပါတယ်ဒီခေတ်ဆက်မှာပဲမစ္စတာရာဖဲလ်ကရော့စီကတမရဆယ်လန်စကီနဲ့တွေ့ဆုံခဲ့စမှာနျူကလ িয়ার တပ်ပေါင်းမှုအခြေအနေကိုပြောကြားခဲ့တာဖြစ်ပါတယ်ဒီဇပိုရီဇီယာမှာစစ်ရုံမှာတက်စစ်မီးကြိုးတွေအများကြီးဆုံးရှုံးသွားခဲ့ပြီးအေးပိစနစ်တွေအတွက်အရေးပေါ်ဒီဇယ်မီးအားပိစက်နဲ့မီးပိခဲ့ရတာအကျိတ်များစွာရှိခဲ့ပါတယ်။ဆက်ယုံကိုရုရှားကထိန်းချုပ်ထားပြီးအဝင်းကျင်မှာစစ်တပ်တွေကြီးကြပ်ချထားတာကြောင့်တင်းမာတဲ့အနေအထားမှာရှိနေဆဲဖြစ်တယ်လို့မစ္စတာဂရော့စီကပြောပါတယ်။